ိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးတွေဖြစ်ကြတဲ့မြမဆက်သွေးရေးလုပ်ငန်းမြမသင်္ဘောချင်းလုပ်ငန်းမြမလေကြောင်းမြမစိတ်ကန်းအာဏာပိုင်နဲ့ပြည်တွင်းရေကြောင်းပို့ဆောင်ရေးလုပ်ငန်းတွေကိုကော်ပိုရေးရှင်းတွေအဖြစ်ပုံစံပြောင်းလဲဖွဲ့စည်းတာပို့ပြီးပွင့်လင်းလာတဲ့ဈေးွက်စီးပွားရေးနဲ့အညီစီးပွားရေးဆန်ဆန်လုပ်ကင်ဖို့ပြင်ဆင်တာတွေရှိလာနေတာပါစွမ်းဆောင်ရည်မပြည့်တဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေဟာစားသုံးသူအတွက်ဈေးအကုန်ကျများစေပြီးအစိုးရမှလည်းဗန်တောင်ငွေကြေးအရတာဝန်ကြီးတစ်ခုဖြစ်စေတယ်လို့မြမစီးပွားရေးပညာရှင်တူဦးကထောက်ပြပါတယ်ဒါကြောင့်လဲအဲ့ဒီလိုလုပ်တာဟာတိုင်းပြည်စီးပွားရေးအတွက်ကောင်းတဲ့လှုပ်ရက်တစ်ခုအဖြစ်မြင်ပါတယ
်အခုစီးပွားရေးကိုဖြည့်ရပြောင်းလုပ်မယ်ဆိုတော့အစိုးရကဒီသူသူတိုင်းရဲ့သူလုပ်နေတဲ့ဟာတွေကိုပုဂ္ဂလိကကိုဟိုပြည့်စင်တာပေါ့ပုဂ္ဂလိကကိုလဲပြီးတော့လုပ်ရှင်နေအဲ့ဒီခါကျတော့သူကဘူးဆိုတော့မင်းကော်ပိုရိတ်တိုင်းရွှေရှင်ကိုခေါ်တာပေါ့လေအများပိုင်းလုပ်ငန်းတွေဖြစ်နေကြောင်းပြီးတော့ကော်ပိုရိတ်တိုင်းရွှေရှင်ရဲ့ဟောပါတော့ဟိုပုဂ္ဂလိကဆွဲတဲ့ခါမှာဒီလိုပုဂ္ဂလိကကိုရောင်းနိုင်လို့ပဲနဲ့အများပိုင်းနေနဲ့ကြောင်းလိုက်တယ်ဆိုရင်ဒါက public corporation ကြီးဖြစ်ကုန်တာပေါ့အဲ့ဒါနိုင်ငံတော်မှာလည်းဝင်တော့ဝင်နေကြာသွားတာပေါ့
ရန်ကုန်စီးပွားရေးတက္ကသိုလ်ပါမောက်ခဟောင်းဦးကျော်မင်းထွန်းပါတိုင်းပြည်တစ်ခုရဲ့လုပ်ငန်းကြီးတွေကိုပုဂ္ဂလိကလက်ထက်လွှဲပြောင်းတယ်ပုဂ္ဂလိကပိုင်လုပ်တယ်ဆိုတာဟာတကယ်ကတော့မကြသေးခင်ကမှဒီမိုကရေစီအုပ်ချုပ်ရေးဘက်အသွင်ပြောင်းမှုကြိုးစားလာတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးတွေဆိုရှယ်လစ်နိုင်ငံတွေမှာတင်ရှိတာမဟုတ်ပါဘူးအရင်းရှင်နိုင်ငံတွေလို့ဆိုကြတဲ့အခြေတည်ပြီးသားဒီမိုကရေစီနိုင်ငံကြီးတွေမှာလည်းရှိတာပါပဲဒါပေမဲ့လည်းဆက်သွယ်ရေးလိုရေနဲ့မိန်လာလိုရေချောင်းလေချောင်းပို့ဆောင်ရေးတွေလိုလုပ်ငန်းမျိုးတွေဟာလုပ်ငန်းကြီးတွေဖြစ်ပြီးလုပ်ငန်းသဘာဝအရာကောငွေရင်းငွေနှီးကြီးမားတာကြောင့်ရောတခုတည်းလုံးမှာပဲစီးပွားရေးအရာတွက်ချေကြိုက်မှာဖြစ်တာကြောင့်ပုဂ္ဂလိကလက်ထဲကိုလုံးဝလွှဲပြောင်းပေးလိုက်တဲ့အခါပြိုင်ဆိုင်မှုမရှိတော့ပဲလဝကြီးအုပ်စီးပွားရေးမျိုးဖြစ်သွားနိုင်တဲ့အန်ဒရယ်ကရှိနေတာပါဒီအခြေအနေကိုရှောင်လွှဲနိုင်ဖို့အများပိုင်လုပ်ငန်းတွေအဖြစ်ပြောင်းလဲရမယ်လို့ဦးကျော်မင်းထွန်းကပြောပါတယ
်ပုဂ္ဂလိကကိုလွှဲပေးနေတယ်လို့သူကအစိုးရရဲ့ regulation ကတော့ဆက်ပြီးတော့ထိုင်နေသိနေရတော့ regulation နဲ့ပြန်ထင်းရအဲ့တော့အဲ့ဒါတွေကပုဂ္ဂလိကပြန်ဆွဲရစေကြတော့အခုကသူကပုဂ္ဂလိကတူးချင်းမျိုးတူးချင်းကိုရောင်းလာတဲ့အများပိုင်ပေါ့ပုဂ္ဂလိကမှာမှာတော် corporatization ကိုခေါ်တာ corporate corporation ကြီးဖြစ်သွားတယ်ဆိုတော့ကျွန်တော်တို့ဒီဖိုးဖိုးပြီးတဲ့နိုင်ငံဒီမှာရှိရဲ့ဒီ share နဲ့လုပ်တဲ့ဟို public ပေါ့ public company ကြီးဖြစ်သွားတယ်အဲ့တော့ share ကိုသူကဘယ်လိုလဲကိုပပလစ်စာတူရောရေဂျီနယ်လူဝဲအခုဟိုဟာပေါ့နော်အဲ့တော့အများပိုင်ပေါ့
ဟုတ်ကဲ့
အများပိုင်ဆိုတော့ဒီကော်ပိုရိတ်အများပိုင်ဆိုတာအစိုးရပိုင်မဟုတ်ဘူးအများပိုင်ပြည်သူ့ပိုင်ဆရာဟိုကကျွန်တော်ကဆရာဝယ်ရပြီကျွန်တော်ကဒီရအောင်ကျွန်တော်ဘလူရောင်းရအောင်အဲ့ဒါပပလစ်ကော်ပိုရေးရှင်းရဲ့သဘောတရား
မြန်မာနိုင်ငံမှာအခုချိန်ထိအများပိုင်လုပ်ငန်းကြီးတွေမဖြစ်ထွန်းသေးသလိုအစုရှယ်ယာဈေးကွက်ကလည်းမပေါ်ပေါက်သေးတာကြောင့်ခရီးရှည်ကြီးတွားရအောင်မှဖြစ်ပေမဲ့အနှစ်သာရအရာကတော့ဒီအတိုင်းပဲဖြစ်တဲ့လို့အကြံပေးပါတယ်။အများပိုင်လုပ်ငန်းကြီးတွေအဖြစ်ပြောင်းလဲပစ်ပြီးအစိုးရကဓာတ်ရိုက်မချုပ်ကင်တော့ပဲစီမင်းစည်းကမ်းပိုင်းကိုပဲဝင်ထိန်ပေးရမယ်ဆိုတဲ့နေရာမှာတာဝန်ရှိသူတွေအနေနဲ့လုပ်ငန်းဟာနိုင်ငံပိုင်တနည်းအားဖြင့်အစိုးရပိုင်မဟုတ်တော့ဘူးဆိုတာကိုသတိထားဖို့လိုတယ်လို့ဦးကျော်မင်းထွန်းကပြောပါတယ်။ဒါအပြင်ဆိုရှယ်လစ်ခေတ်ကလို့ပြည်သူပိုင်ပုံစံမဟုတ်တာကိုလည်းသတိပြုဖို့သူကပြောပါတယ်ဒီအများပိုင်လုပ်ငန်းတွေရဲ့ပုံစံကလုပ်ငန်းရဲ့အစုရှယ်ယာတွေကိုသတ်မှတ်ဈေးနှုန်းနဲ့ထုတ်ရောင်းပြည်သူလူထုကအစုရှယ်ယာတွေကိုဝယ်ယူပြီးရင်းနှီးမြှုပ်နှံအဲ့ဒီအစုရှယ်ယာရှင်တွေကသတ်မှတ်စီမင်းစည်းကမ်းတွေအတိုင်းရွေးချယ်ခန့်ထားတဲ့ BOD လို့ခေါ်တဲ့ Board of Director အုပ်ချုပ်ရေးအဖွဲ့နဲ့လုပ်ငန်းကိုစီမံခန့်ခွဲအုပ်ချုပ်တာဖြစ်ပါတယ်အစိုးရကိုယ်တိုင်ကအစုရှယ်ယာတချို့တဝက်ကိုဝယ်ယူပိုင်ဆိုင်တာမျိုးလဲလုပ်နိုင်ပါတယ်။ဒီနေရာမှာလဲအစိုးရကနေကော်ပိုရေးရှင်းရဲ့ဥဆောင်ညွှန်ကြားရေးမှုလို့အမှုဆောင်အရာရှိချုပ်လို့ယာရုနေရာမျိုးတွေကိုဝင်ဆွတ်ဖက်ပြီးတော့ခံထားတာမျိုးမလုပ်ရဘူးလို့ဦးကျော်မင်းထွန်းကပြောပါတယ
်။ဒီကမန်နေဂျမန့်မှာကော်ပိုရေးရှင်းဟိုဟာတွေတိုင်းပဲစီးပွားရေးကဏ္ဍမှာတော့သူကမန်နေဂျမန့်လုပ်နေတယ်။အဲ့လိုမျိုးကြီးရတော့ခြေခံပြီးတော့မှ UD ရဲ့မှာအစိုးရကပါလေအများစုပါမယ်အဲ့တော့ဆိုပါလေဆိုရဲ့ဒီပြရလဲအခုနပြောလို့ပေါ့အစိုးရကခန့်လာတဲ့ official ပြီးပေါ့ဗျာအဲ့လိုပါလာမယ်ဆိုရင်တော့အရင်ကဟာလေဘာမှမဖြစ်ဘူးအတွင်းတရားအားဖြင့်လားအဲ့ဒီ corporation ခေါ်ပြီလေအစိုးရကခန့်လာတဲ့ဒီခုန NG တွေပါနေနဲ့အုပ်ချုပ်ပါမယ်ဆိုဘာမှမဖြစ်ဘူးဒီ credit ဟာ credit ရည်ရည်ဆန်တော့မှာလေဟို commercial ဆန်မှာမဟုတ်တော့ဘူးဒီအဲ့လိုတပိထားမှာပေါ့
ရန်ကုန်စီးပွားရေးတက္ကသိုလ်ပါမောက်ခဟောင်းဦးကျော်မင်းထွန်းပါအ အဖက်ဖက်မှာခေနောက်ကြကြံရစ်နေခဲ့တဲ့မြန်မာနိုင်ငံရဲ့ကန္နာအသီးသီးကိုပြုပြင်ပြောင်းလဲရေးလုပ်တဲ့နေရာမှာစိန်ခေါ်မှုတွေမသေးကြမရေကြမှုတွေအများအပြားနဲ့ရင်ဆိုင်ရမယ်ဆိုတာကတော့မေခွန်းထုတ်နေစရာမလိုပါဘူးတွေးကြုံရင်ဆိုင်ရမယ်အခက်အခဲအတားအဆီးတွေကိုအမှန်တိုင်းမြင်အောင်ကြည့်အရှိအတိုင်းလက်ခံပြီးစေတနာရင်းခံထားလို့အသိပညာစွမ်းမကနဲ့အမျှော်မြင်ကြီးမားစွာရင်ဆိုင်ဖြစ်ရှင်းမယ်ဆိုရင်တော့အောင်မြင်မှုဟာနီးနီးလေးပါဆိုတာကိုပြောရင်လည်းပဲဒီသတင်းပတ်အစီအစဉ်ကိုဒီမှာပဲညီကုန်းချုပ်လိုက်ပါရခင်ဗျာ VOA ကသတင်းပတ်စင်တနင်္လာနေ့တိုင်းထုတ်လွှင့်နေတဲ့စီးပွားရေးအစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာအတန်နဲ့တာမကစာသားနဲ့ပါဖတ်ရှုနိုင်ပါတယ်